KNLA PDF ပူပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့ဖူးချီမူတပ်စခန်းကနေပြီးတော့ထွက်ပြေးသွားကြတဲ့မြန်မာစစ်ကောင်စီတပ်ရဲ့စစ်သားတွေကိုထိုင်းအာဏာပိုင်တွေကပြန်ပို့ဖို့စီစဉ်နေပါတယ်။မေလ19ရက်နေ့ကတော့ KNU တပ်မဟာ6တပ်ရှိတဲ့ကော့ဂရိတ်မြို့နယ်ဒူပလာယာခရိုင်မှာအခြေစိုက်ထားတဲ့စစ်ကောင်စီရဲ့ဖူးချီမူတပ်စခန်းကို KNLA PDF ပူးပေါင်းတပ်တွေကနေသိမ်းပိုက်ပြီးတဲ့နောက်မှာတော့ထိုင်းဘက်ခြမ်းကိုထွက်ပြေးသွားတဲ့စစ်သားတွေဖြစ်ပါတယ်။ထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံပိုင်ပိုင်ကလန်ကျေးရွာတဲကိုရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်31ယောက်ကိုထိုင်းအာဏာပိုင်တွေကမဲဆောက်ကနေတဆင့်မြန်မာဘက်ကိုလွှဲပြောင်းပေးဖို့အတွက်စီစဉ်နေပါတယ်။ KNU တပ်မ6တပ်တွေရှိတဲ့ကော့ဂရိတ်မြို့နယ်ဒူပလာယာခရိုင်ထဲမှာအခြေစိုက်ထားတဲ့စစ်ကောင်စီရဲ့ဖူးချီမူတပ်စခန်းကို KNLA PDF ပူးပေါင်းတပ်တွေကမေလ19ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်ထွက်ပြေးလာကြတဲ့စစ်သားတွေဖြစ်ပါတယ်။ဒုတိုင်ရင်မှုနဲ့တပ်သား40ကျော်ကတော့ KNLA PDF ပူးပေါင်းတပ်တွေစီမှာလက်နက်ချခဲ့ပေမဲ့တချို့ကတော့ထိုင်းဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ချမ်းပိုင်ကလန်ကျေးရွာတဲကိုရောက်လာတဲ့မြန်မာစစ်တပ်ကစစ်သားတွေကိုထိုင်းအာဏာပိုင်တွေကမေလ23ရက်နေ့ကခေါ်ဆောင်သွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ
်။ပကန်းကျောင်းကကျွန်တော်တို့တပ်ကိုဝင်လာတာပထမဦးဆုံးကတော့2ယောက်လောက်တော့ရှိတယ်ခင်ဗျာ။ဟုတ်နောက်ရှိတယ်ပြီးတော့နောက်ရက်တွေကြတော့သူတို့10ယောက်15ယောက်အယောက်20ယောက်တော့ထပ်ဝင်လာတယ်ခင်ဗျာသူတို့အဲဒီမှာတော့လက်နက်တွေပါရလူတွေရှိတယ်ဒါပေမဲ့တချို့ကျတော့လက်နက်မပါတော့ပြန်ကြီးလာလူတွေရှိတယ်ခင်ဗျာသူတို့ကိုကျွန်တော်တို့ဒီကိုထိုင်းစက်ချန်ထိုင်းစက်တက်ကတော့သူတို့ကိုကျွန်တော်ဒီရွာမှာမထားတော့ဘင်းနဲ့ဒီမဲဆော့ဘက်ကတော့သူတို့ပြန်ပို့တယ်ပြန်ပို့သွားကြပြန်ပို့ခေါ်သွားကြခင်ဗျာဟုတ
်စစ်ကောင်စီရဲ့ခြေလျင်တက်ရင်ခလိုက်ရ999311တပ်ဖွဲ့ဝင်တွေဖြစ်ကြပြီးသူတို့ဟာထပ်ပြေးရလမ်းတစ်လျှောက်မှာကိုဝင်ဆောင်အမျိုးသမီးတဦးပါဝင်ရွာသားလေးဦးကိုတပ်ဖြတ်သွားခဲ့တယ်လို့လည်းကရင်လူခွင့်ရေးအဖွဲ့အစည်းတွေကပြောဆိုထားပါတယ်။သူတို့ကျူးလွန်ထားတဲ့ရာဇဝတ်မှုတွေကိုတာဝန်ယူတာဝန်ခံမှုရှိစေဖို့အတွက်ထိုင်းအာဏာပိုင်အနေနဲ့မြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းမပေးဖို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကလည်းဒီကနေ့မေလ24ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KNU ဘက်ကတော့ဖူးချီမူစခန်းကမြန်မာစစ်သား40ကျော်သူတို့စီကိုလက်နက်ချထားတယ်လို့လည်းအတည်ပြုထားပါတယ်။ကရင်မျိုးသားအစည်းအရုံး KNU တပ်မ6တပ်တီတပ်ဆွဲထားတဲ့နေရာတွေမှာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီရဲ့တပ်စခန်းတွေကိုပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့တာရှိသလိုဒရုန်းတွေနဲ့ဘုံးကျဲတိုက်ခိုက်မှုတွေကြောင့်စစ်တပ်ရဲ့အခြေစိုက်စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာတွေလည်းရှိပါတယ်။ကြိုက်တုံတပ်စခန်းမှာတော့ဖြူဟာမှုအပါအဝင်တပ်သား60ကျော်ကလက်နက်ချအလံဖြူထောင်ပြီးအညံ့ခံခဲ့သလိုတချို့တပ်စခန်းကစစ်သားတွေကတော့ထိုင်းနိုင်ငံအုံဖန်မြို့ပိုင်ကလန်ကျေးရွာတဲကိုမတ်လ19ရက်နေ့ကတကြိမ်မတ်လ21ရက်နေ့မနက်ပိုင်းကတကြိမ်ထွက်ပြေးခဲ့ပါတယ်ပထမတကြိမ်က48ယောက်ဖြစ်ပြီးဒုတိယတကြိမ်ကတော့82ယောက်ဖြစ်ပါတယ်အဲ့ဒီလိုထိုင်းဘက်ထွက်ပြေးလာကြတဲ့အထက်ကမေလ19ရက်နေ့ကစပြီးဖူးချီမူတပ်စခန်းကထွက်ပြေးလာတဲ့မြန်မာစစ်သား31ယောက်ရှိပြီးသူတို့ကိုတော့ထိုင်းအာဏာပိုင်တွေကနေရက်ပြန်ပို့နိုင်ရေးစီစဉ်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့သတင်းတွေမှာတော့မြန်မာစစ်သားတွေကိုမကြာခင်ရက်ပိုင်းအတွင်းမြန်မာဘက်ကိုပြန်ပို့မယ်လို့သိရကြောင်းထိုင်းအာဏာပိုင်တွေကိုကိုးကားပြီးရေးသားဖော်ပြနေကြပါတယ်ရှင်။